ကမ္ဘာဖလားဘောလုံးပြိုင်ပွဲကွာတာဖိုင်နယ်အဆင့်မှာပြင်သစ်နဲ့ဥရုဂွေးတို့ရှင်ပိုင်ကစားကြတော့မှာဖြစ်ပါတယ်။16တင်းရှုံးထွက်ပွဲစဉ်တွေကိုစနေနေ့ကစပြီးရှင်ပိုင်ကစားကြတာမှာဥရုဂွေးကပေါ်တူဂီကို2ဂိုးတကူပြင်သစ်ကအာဂျင်တီးနားကို4ဂိုး3ဂိုးနဲ့အတီးတီးနိုင်ရပြီးကွာတာဖိုင်နယ်အဆင့်ကိုတက်သွားကြတာပါ။ဥရုဂွေးတို့အဖွင့်ဂိုးကိုကာဗာနီနဲ့ဆော်ရက်စ်တို့နှစ်ဦးဟိုဘက်ဒီဘက်ခလလန်းစီကနေအပေးယူလုပ်ပြီးကာဗာနီက9မိနစ်မှာသွင်းယူပါတယ်။ပေါ်တူဂီတို့ရဲ့ခြေပါဂိုးကိုတော့ဒုတိယပိုင်း55မိနစ်မှာတောင်းကန်ပေါ်တင်ပေးလိုက်တာကိုပေပေးကကောင်းတိုက်သွင်းယူတာပါ။ဥရုဂွေးရဲ့ဒုတိယဂိုးကိုကာဗာနီကပဲ62မိနစ်မှာကန်သွင်းယူပါတယ်။အဲဒီနောက်တိတ်မကြခင်မှာကာဗာနီဒဏ်ရာရသွားပြီးတော့လူစားလေးလိုက်ရပါတယ်။လက်တင်အမေရိကနာမည်ကျော်အသင်းတင်းဖြစ်ပြီးကမ္ဘာအကောင်းဆုံးဘောလုံးသမားတူဖြစ်သူမက်ဆီပါတဲ့အာဂျင်တီးနားအသင်းကတော့ဥရောပထိပ်သီးပြင်သစ်ကို၄ဂိုး၃ဂိုးနဲ့ရှုံးပြီးထွက်သွားရပါပြီ။ဒီပွဲမှာပြင်သစ်အသင်းကတိုက်စစ်အသားခြေအသားနဲ့ကစားပြီးထိုက်ထိုက်တန်တန်အနိုင်ရသွားတယ်လို့ဆိုရမှာပါ။2014ကမ္ဘာဖလားပွဲတုန်းကဘောလုံးပွဲထိရောက်ပြီးဂျာမနီကိုရှုံးတာကြောင့်ဖလားနဲ့လွဲထားတဲ့အာဂျင်တီးနားအသင်းဟာဒီတစ်ချိန်မှာတော့16တင်းရှုံးထွက်အဆင့်ကနေအိမ်ပြန်သွားရပါပြီ။ပြင်သစ်အသင်းဟာ2014ခုနှစ်ကကွာတာဖိုင်နယ်မှာဂျာမနီအသင်းကိုရှုံးပြီးထွက်သွားရပြီးတဲ့နောက်အခု2018မှာကွာတာဖိုင်နယ်အဆင့်ကိုထပ်တက်လာတာပါ။တနင်္ဂနွေနေ့မှာတော့စပိန်နဲ့အင်ရှင်ရုရှား၊ခရိုအေးရှားနဲ့ဒိန်းမတ်တို့16တင်းရှုံးထွက်ပွဲစဉ်ဆက်ပြီးတော့ရှင်ပိုင်ကစားကြမှာဖြစ်ပါတယ်။